Welcome to the Voice of America in Burmese.
ကျေးဇူးအမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းပြကြပါသည်ခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ19ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ30/40/48ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မှဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံဦးတို့ဒုတိယကြိမ်မှာထိပ်သီးဆွေးနွေးကိုဖေဖော်ဝါရီလကုန်မှာပြုလုပ်မှာဖြစ်ပါတယ်သမ္မတထရမ့်ကသူ့ကိုလွတ်တော်မှာလိန်လေထွက်ဆိုခိုင်းခဲ့တယ်လို့သမ္မတရဲ့ရှေ့နေဟောင်းကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေနေရပြန်ရေးလှုပ်ဆောင်မှုအနည်းကွင်းနေတဲ့အပေါ်ဆက်ပြတ်မိကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคပါခင်ဗျာမနေ့လုံးကတက်မတော်ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒီပြစ်ခတ်တိုက်ခိုက်ရေးနဲ့ငင်းငယ်ရေးဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့အတွက်လက်နက်ကင်တပ်ဖွဲ့တွေကိုတပ်မတော်ကတီးပေးလိုက်သလိုတခါရေခိုင်အေအဖွဲ့နဲ့ဖြစ်နေတဲ့စစ်ပွဲမှာဒေါန်ဆန်းစုကြည်ကိုစစ်တပ်ကနေပြီးတော့ဒီအပြစ်တင်မှုတွေပိုရလောင်လုပ်နေတယ်လို့အေဘက်ကဝေဖန်လိုက်တဲ့သတင်းတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အာဆီယံနဲ့ရိုဟင်ဂျာအရေးဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်ပါပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မိုက်အီတန်စင်တို့ပြောပြပေးပါအောင်ဗျာ
ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့ဥစ္စာတွေနဲ့အဲငင်းငယ်လုပ်ငန်းရှင်တွေတို့အနောက်အဆက်ပြေးနေတာဗျာကျော်ဆန်းစစ်တို့ကငင်းငယ်လုပ်ငန်းရှင်တွေကိုအကောင့်ကိုပို့လို့မရအောင်စစ်မတိုးနိုင်အောင်တို့အနောက်အဆက်ပြေးနေတယ်လို့ကျွန်တော်အဲ့လို
သတင်းတွေပြီးမှတင်ဆက်မဲ့အဲ့ဒီသတင်းပေးပို့ချက်မှနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဤတန်စင်တို့ပြောပြပြောင်းဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နှစ်ဦးရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်မှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပါတယ်ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအသိပေးသွားမယ်လို့ဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ဆုံးတိုက်ရေးအတွက်ယူရပြုလုပ်တဲ့ဆွေးနွေးပွဲလို့အင်ဂျီရောကအမည်ပေးထားတဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့ထိပ်တန်းနျူကလ িয়ার ဆိုင်ရာအထူးတန်တမာကင်ယုံချိုးနဲ့သမ္မတထရမ့်တို့အင်ဂျီရောမှာတွေ့ဆုံပြီးကြေညာလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်သလိုခေါင်းဆောင်ကင်ဂျွန်အုရဲ့ညာလက်ရုံးလိုလည်းတင်စားခေါ်ဆိုခြင်းခံရတဲ့အထူးတန်တမာနဲ့သမ္မတထရမ့်တို့ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာလိုက်တယ်လို့ဆိုပါတယ်သမ္မတထရမ့်အစိုးရအနေနဲ့မြောက်ကိုရီးယားအရေးမှာတိုးတက်မှုတွေရှိလာအောင်ဆက်လက်လှုပ်ဆောင်နေကြောင်းတွေ့ဆုံမှုပြီးမှအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကသတင်းတောက်တွေကိုပြောပါတယ်တောက်ချန်နေအစောပိုင်းတုန်းကတော့မြောက်ကိုရီးယားကိုယ်စားလှယ်ကင်ယုံချိုးဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ဝါရှင်တန် DC ကဟိုတယ်တစ်ခုမှာတွေ့ဆုံခဲ့ပါတယ်
။မိခင်အလုပ်တော်ဥက္ကဋ္ဌနန်စီပလိုစီအရက်သုံးလေရင်နဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားမယ်ခီးစဉ်ကိုတောက်ချာနေမှာပယ်ဖျက်လိုက်ပါတယ်။သမ္မတထရမ့်ကအရေးကြီးတဲ့ခီးစဉ်တွေအကြောင်းဖွင့်ချလိုက်တဲ့အတွက်လုံခြုံရေးအန္တရာယ်ကြီးကြီးပေါ်မှာတိုးလာတဲ့အကြောင်းမိခင်နိုင်ငံသားဌာနကစစ်ဆေးပြီးမှတော့ဒီခီးစဉ်ကိုဖျက်လိုက်ရပါပါ။အရက်သုံးလေရင်နဲ့ခီးသွားမယ်စီစဉ်ကိုလည်းထရမ့်အစိုးရကပေါက်ကြားစီခဲ့တဲ့အကြောင်းပလိုစီရုံးပြောခဲ့ရတာကကြီးများချက်မှာဖော်ပြထားပါတယ်။မိခင်သမိုင်းမှာအကြာဆုံးအစိုးရလုပ်ငန်းတွေရဲဆိုင်ထားရတဲ့အပေါ်မှာနိုင်ငံရေးစစ်ထိုးရတဲ့တစ်ချိန်တည်းမှာပဲပလိုစီနဲ့ဒီမိုကရက်လွှတ်တော်အမတ်တွေဘရပ်ဆဲကနေတိုးမဟာမိတ်တွေနဲ့အာဖဂန်ကမိခင်တပ်သားတွေနဲ့တွေ့ဆုံဖို့တောက်ချာနေမှာသွားဖို့ပြင်ဆင်ထားတဲ့ခီးစဉ်အတွက်စစ်တပ်သုံးလေရင်သုံးဆွဲခွင့်ကိုထရမ့်ကရုပ်သိမ်းလိုက်တာပါ။အမေရိကန်လုံသားကောင်း8သိန်းကျော်လစာတောင်မရတဲ့အချိန်မှာခင်ဗျားတို့အနေနဲ့ဒီလိုလူဆက်သွယ်ရေးလုပ်ငန်းတွေကိုရွှေ့ဆိုင်းလိုက်ရတာအင်မတန်သင့်တော်ရဲ့လုပ်ရည်ဖြစ်တဲ့ဆိုတာကိုခင်ဗျားတို့လက်ခံလိုက်မယ်လို့ထင်ပါတယ်ဆိုပြီးတော့သမ္မတထရမ့်ကအလုပ်တော်ဥက္ကဋ္ဌပလိုစီထံပေးစာထဲမှာဖော်ပြထားပါတယ်သမ္မတရဲ့လုပ်ရည်ကြောင့်လုံခြုံရေးဆိုင်ရာအနေနဲ့များစွာတိုးလာတဲ့အချိန်မှာမိခင်တပ်သားတွေနဲ့လုံခြုံရေးဝန်ထမ်းတွေအနေနဲ့ရောက်မဲ့အရေးကိုရှောင်ရှားတဲ့အနေနဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရတဲ့အကြောင်းပလိုစီရုံးပြောဝရကတုံ့ပြန်လိုက်ပါတယ
်သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွေ့အောက်လွတ်တော်ကိုလိန်လည်ပြောဆိုဖို့သူ့ရဲ့ရှင်းနေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်ရှစ်စ်ကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်မှန်ဆိုတာသိရှိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုံ့ဆော်သွားမယ်လို့လည်းလွတ်တော်အမတ်အဒမ်ရှစ်စ်ကပြောပါတယ်။သမရကသူ့ရဲ့ကိုပိုင်ရှင်နေမိုက်ကယ်ကိုဟန်းကိုအဲ့ဒီလိုညွှန်ကြားခဲ့တယ်ဆိုတဲ့အကြောင်းအမည်မဖော်လို့သူရဲ့အရာရှင်တို့ရဲ့ပြောကြားချက်ကိုကိုကပြီး First Feed သတင်းမှာကြာတာပတင်းနေနောက်ပိုင်းကဖော်ပြခဲ့တာပါသမရအနေနဲ့သူ့ရဲ့ရှင်နေကိုလိန်လဲထွက်ဆိုဖို့ညွှန်ကြားခဲ့တယ်ဆိုတဲ့ပြောဆိုမှုတွေဟာ Longwa Mangan Yemisi Jong, Tamaraya Shini, Rudy Giulianiga, Taujani Martina Jetopian Pio Jabare, Aladuwe, Imbudo Pioguya, Sarah Sanders Kale, Kulu Suswe Pio Sure, the Ringa, Adibe Misi Jong Jobare, Aluto Uriya Comedy Okata, Democrat Ama, Gerald Nod Lagale, Kotama, Alone to Ugo, Lutoma, Lane, Tosso, Nunjajiha, Ubre Chopo de Kisapi.
ဒီကိစ္စအဖြေထွက်လာအောင်သူ့ကော်မတီကစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်။မေဂန်နိုင်ငံမှာမွေးဖွားသူအီဗန်အစိုးရ ကျွေးရဖွဲ့ရှိမှာမှာထွက်ဆိုပြီးရင်တော့သူ့ကိုချစ်ချစ်လှုပ်ပေးဖို့အမေရိကန်ဆိုရတာဝန်ရှိသူတွေကမျှော်လင့်နေကြတာပါ။ရာဇဝတ်မှုအတွက်အင်မတန်အရေးကြီးတဲ့ထွက်ဆိုမှုပေးနိုင်တဲ့အကြောင်းအစိုးရကအတည်ပြုနိုင်နေဆိုရင်တော့တရားသူကြီးတွေအနေနဲ့တက်တွေတွေကိုဖမ်းဆီးထားခွင့် Federal ဥပဒေကခွင့်ပြုထားတယ်ဖြစ်ပါတယ်။တက်တွေတွေကိုစင့်ခေါ်လို့မရတာအရေးကြီးတက်တွေတွေထွက်ပြေးမှာကိုစိုးရိမ်တဲ့အတွက်ဒီလိုဥပဒေကခွင့်ပြုထားတယ်ဖြစ်ပါတယ်။တက်တွေတွေအနေနဲ့ထွက်ဆိုပြီးသွားရင်တော့ချင်းချင်းလှုပ်ပေးဖို့ဥပဒေကဖော်ပြထားတာပါ။မာဂျီယာဟာရှီမီက
New American Tam and Epa Jamavada season ago, Manet Chow Nagani Kuran IT, Taito Bita Tonsen Hit, Kilohas Kutong Tonga, Taito Bita Lise, Kilohas Kunle Shetonya, Taito Bita Lise Shet, Kilohas Chowten Natonya, Dudia Nayuama, Sina Mita Tia Kuze, Kilohas Tinga Kung Harugani were tolerant being right.
American Tanga Trinico Selecina Pinina. Bangladesh Nangama Yoni Rohingya Muslim Doka Dari Nia Bianyi, Mima Suya Lo Samuri, Niku Nire Po, Taja Niga Pilo de Drena Shinemu Adwin, Kulatamaka Adwin Mujo Antonio Guterreska Webanabi, Ailo Piniraha, Emetan Sipiasia, Kesaya Pichang Pio Jalabale.
The truth is that the situation on the ground has not been conducive to it. Things have been too slow. And
ဒီနေ့ချင်းရီဟာဒုက္ခသည်တွေပြန်လာဖို့အတွက်တကယ်မဖြစ်နိုင်သေးပါဘူး။မြန်မာနိုင်ငံမှာအဲ့လိုဖြစ်နေတာကိုကျွန်တော်တို့မကြသေးခင်ကတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်ကျွန်တော်အတော်လေးစိတ်ပျက်မိပါတယ်။မြန်မာနိုင်ငံတွင်းမှာပြည်သူတွေဆင်းရဲဒုက္ခဖြစ်နေရပြီးအထူးသဖြင့်ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရှိနေရတဲ့သူတွေဟ
င်ဆုံးခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလှုပ်ဆောင်တဲ့အချက်ဖြစ်ကြောင်းလဲအတွင်းရေးမှူးချုပ်ဂူတက်စ်ကပြောပါတယ်2019ခုနှစ်အတွက်သူလှုပ်ဆောင်မဲ့ဦးစားပေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဇန်နဝါရီလ18ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေနက်တောက်တဦးရဲ့အမေကိုအတွင်းရေးမှူးချုပ်ဂူတက်စ်ကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ကုလသမဂ္ဂမှရှိတဲ့တန်တမာအတန်းဝိုင်းကပြောတာကိုကိုကပီ AFP သတင်းမှာဖော်ပြထားပါတယ်။ဇန်နဝါရီလ4ရက်နေ့က AA ရခိုင်တပ်မတော်ကနေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေနဲ့ AA အကြတိုက်ပွဲတွေဖြစ်နေတာကြောင့်ယူအန်အစီအရကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံခရီးစဉ်ကိုလည်းရက်ရှိဆန်းလဲရပါတယ်
။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်တို့မှာတချိန်ထိုးဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကစိုးရိမ်နေတဲ့အကြောင်းပြောဆိုထားပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကစပြီးတော့အေရခိုင်မျိုးသားတက်နဲ့မြမတမတော်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အရဲသားတွေတိုက်ဆုံတရာရမှုတွေလည်းရှိခဲ့ပါတယ်။ဒေသရဲ 5,000 ထက်မနည်းလဲဥယျာဉ်ဆိုးကထွက်ပြေးကြရပါတယ်။ အရက်သားရဲ့လုံခြုံရေးကိုကာကွယ်ဖို့နဲ့အင်အားတုံးတိုက်ခိုက်မှုတွေဘက်အားလုံးကနေပြီးတော့ရဲတန်ကြဖို့ကိုလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတောင်းဆိုလိုက်တာပါ။ဇန်နဝါရီလ4ရက်နေ့တုန်းကလုံခြုံရေးကင်းစခန်း၄ခုကိုအေအေကတိုက်ခိုက်ခဲ့မှုနဲ့ဒီတိုက်ခိုက်မှုကိုတံပြန်နဲ့တက်မတော်ရဲ့တိုက်ခိုက်မှုတွေအပေါ်မှာရဟင်းလီကရှုံချလိုက်ပါတယ်။အရက်သားတွေကိုထိခိုက်စေတဲ့တိုက်ပွဲမျိုးကိုအေအေနဲ့တက်မတော်တို့ဆောင်ရွက်တာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်။ဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုနောက်ပိုင်းဒီဒေသကိုတက်မတော်ကတပ်သားအများပြားစစ်လွှတ်ခဲ့ပါတယ်။ဒီသားကတွေနေထိုင်ရနေရာတွေမှာလက်နက်ကြီးလက်နက်ငယ်ရဟယင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ပြည်သူတွေတေဆုံးနေရရခဲ့တဲ့အကြောင်းစီးခင်းစာမှာဖော်ပြထားပါတယ်။ရခိုင်ဒေသတွေမှာဖြစ်ပျက်နေရတွေကိုကြည့်ခြင်းဖြင့်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာတက်မတော်ကျင့်သုံးလာတဲ့နည်းပြဟာတွေကိုသိနိုင်တဲ့အကြောင်းကိုလည်းရဟီလီကပြောဆိုထားပါတယ်။ရခိုင်မျိုးဒိုင်းနဲ့ဟိန္ဒူနဲ့ရိုဟင်ဂျာအပါအဝင်ရခိုင်ပြည်နယ်ထဲမှာနေထိုင်သူအားလုံးဒုက္ခခံရတာတွေများနေပြီဖြစ်လို့ရတန်းကရကြမှုကိုလည်းရဟီလီကပြောဆိုထားပါတယ်။ရဟီလီဟာဇန်နဝါရီလ19ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်
။အစ္စရေးနိုင်ငံဟာအီရန်နဲ့ပတ်သက်တဲ့စစ်ဆင်ရေးတွေစီဒီအန်နိုင်ငံပိုင်းနဲ့အတွင်းမှာနှစ်နှစ်ကြာကြာပြုလုပ်နေခဲ့တယ်လို့ဆိုပါတယ်။သူတို့ရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်လို့အစ္စရေးကလျှို့ဝှက်ထားလို့ရှိပေမဲ့စီဒီအန်နိုင်ငံမြို့တော်ဒမတ်စကအနီးမှာရှိတဲ့အီရန်ရဲ့စစ်လက်နက်တွေကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့ကြောင်းအခုသတင်းပတ်အတွင်းမှာရှာရှာပါပါဝန်ခံပြောကြားလိုက်ပါတယ်။ယာရုကအနားယူရောမဲ့အစ္စရေးစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂါဒီအိုက်ဆန်ကော့ကသူ့နေရာမှာတာဝန်ထမ်းဆောင်မဲ့ဗိုလ်ချုပ်ကြီးအဗစ်ဖ်ကိုချဗီကိုတာဝန်လွှဲပြမပေးခင်အဲ့ဒီလိုလူသိရှင်ကြားပြောကြားခဲ့တာဖြစ်ပါတယ်။
ကိုဝင်ပြချမှုကိုစန့်ကျင်တဲ့တက်ကြွလှရှားသူတွေရဲ့နှစ်စဉ်ချီတက်ပွဲအတွက်ဝါရှင်တန်ဒီစီမြို့တော်မှာတောက်ကြနေကစူဝေးကြပြီးတော့အသက်ရှင်တန်ရက်တည်မှုအပေါ်မှာအမြဲတမ်းအကာအကွယ်ပေးသွားမယ်အကြောင်းတမတ်ထုံကသူကြိုပြီးရိုက်ထားတဲ့ဗီဒီယိုကနေတဆင့်လူတို့ကိုပြောဆိုသွားပါတယ်။ကိုဝင်ပြချမှုကိုစန့်ကျင်ရေး46ကြိမ်မြောက်ချီတက်ပွဲအတွက်ထောင်ထဲချီတဲ့တက်ကြွလှရှားသူတွေစူဝေးခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်40ကျော်ကအမေရိကန်တဝန်ကိုဝင်ပြချမှုကိုခွင့်ပြုလိုက်တဲ့ဥပဒေတရားဝင်ဖြစ်စေခဲ့တဲ့ Roe နဲ့ Wade ရဲ့စီရင်တုံးကိုစန့်ကျင်တဲ့အနေနဲ့အမေရိကန်ဗဟိုတရားရုံးရှိမှာဆန္ဒပြခဲ့ကြရလဲဖြစ်ပါတယ်ရှင
်စနေနေ့မနေ့ကင်းထိတ်တန်းရအောင်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မရိတန်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့ဒီအနေနဲ့တပ်မတော်ကထုတ်ပြန်ခဲ့တဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရေးနဲ့သာဝရငင်းငင်းရေးဆိုင်ရာထုတ်ပြန်ချက်တွေကိုလိုက်နာဖို့ဒီကနေ့မနေ့တုန်းကကျင်းပတဲ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးကုမ္ပဏီဥက္ကဋ္ဌကထပ်မံသတိပေးလိုက်ပါတယ်။တဆက်တည်းမှာပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ငင်းငင်းရေးအတွက် NCA လမ်းကြောင်းအတိုင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့တောက်ကြနေနေခင်းပိုင်းမှာတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ငင်းကြဲရေးလုပ်ငန်းစဉ်အပေါ်တက်မတော်ရဲ့ရည်တည်ချက်သဘောထားတွေကိုသတင်းမီဒီယာတွေကိုရှင်းလင်းခဲ့ပါတယ်။ငင်းကြဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကရှင်းလင်းရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့တက်မတော်ကဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာကြဖို့အခုလိုသတိပေးပြောကြားခဲ့ပါတယ
်။ကျွန်တော်တို့အဖြစ်ခန့်ရစဲရေးကြေညာချက်ရအဓိကရည်ရွယ်ချက်ကဒီ EU တိုင်းတလဲနိုင်ငံအဖွဲ့တွေအနေနဲ့ငင်းကြဲရေးကိစ္စနဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်အေးအေးဆေးဆေးငင်းငင်းချမ်းချမ်းနဲ့ဆွေးနွေးနိုင်မှုတွေလမ်းမှပေးထားခြင်းဖြစ်ပါတယ်။ကျွန်တော်တက်မတော်အနေနဲ့တော့2020ပြည့်နှစ်မှာငင်းကြဲရေးလုပ်ငန်းစဉ်ကြီးပြီးမြောက်စေပြီးအတွက်တန်လေးတန်ချထားပြီးဖြစ်ပါတယ်။ထပ်ပြီးတော့တတိပီကြေညာလိုတာကတော့ကျွန်တော်အပိုက်9အပိုက်6အပိုက်9ပါဒီချက်တွေကိုတိုင်းတလဲနိုင်ငံဖွဲ့စည်းတွေနဲ့လေးစားလိုက်နာဖို့အတွက်တတိပီကြေညာလိုပါတယ်။
တက်မတော်ကထုတ်ပြန်တဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောက်ရငင်းချမ်းရေးဆိုင်ရာထုတ်ပြန်ချက်အပိုင်9မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငင်းချမ်းရေးမှုတွေဖြစ်တဲ့စာချုပ်အတိုင်းဂတိကြည်ဖို့ငင်းချမ်းရေးသဘောတူညီချက်တွေကိုအမျက်မထုတ်ဖို့ပြည်သူတွေကိုဝင်တို့ဝင်ဖို့မဖြစ်စေဖို့နဲ့တည်ဆဲဥပဒေကိုလိုက်နာဖို့ဆိုတာတွေပါဝင်ပြီးအပိုက်6နဲ့အပိုက်9မှာတော့တိုင်းသားလက်နက်ကိုင်အချင်းချင်းမတိုက်ခိုက်ရေးပြည်သူအပေါ်အနိုင်ကျင့်ရေးနဲ့အုပ်ချုပ်ရေးရန်တွေကလမ်းပန်းဆက်သွယ်ရေးနဲ့ပြည်သူတွေကိုမထိခိုက်စေရေးဆိုတာတွေပါဝင်တာဖြစ်ပါတယ်။တမတော်ရဲ့ညီငယ်ရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးနောက်မှာစစ်တိုင်းဒေသကြီး၅တိုင်းနယ်မြေအတွင်းမှာတမတော်နဲ့တိုက်ပွဲတစ်ကြိမ်သာဖြစ်ခဲ့ကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ခိုက်တာတွေရှိတယ်လို့လူသစ်စုဆောင်တာအရက်သားတွေကိုဖမ်းဆီးတာစစ်ကြီးကောက်တာတွေရှိခဲ့ကြောင်းနဲ့ဘဲဖွဲ့စည်းတွေကဆောင်ရွက်ခဲ့ကြောင်းကိုစည်ရင်းနဲ့တကွထောက်ပြပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံတိုးတက်ရေးနဲ့ငင်းကြဲရေးအတွက်ဆောင်ရွက်ရမယ့်နည်းလမ်းတွေနဲ့ပတ်သက်လို့လည်းဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုထားပါတယ်
။ကျွန်တော်နိုင်ငံရဲ့လက်ရှိအခြေအနေကိုကြည့်လို့ရှိရင်တိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်က ကျွန်တော်ပြည်တွင်းငြိမ်းချမ်းမှုရရှိရာအရေးကြီးဆုံးအချက်ဖြစ်ပါတယ်။ဒီဖြစ်ပေါ်နေတဲ့ပြဿနာတွေကအယူဝါဒကြီးရကွဲပြားမှုနဲ့လူမျိုးစွဲရဖြစ်ပေါ်လာတဲ့တန်လျာဖြစ်မှုတွေကိုဖောက်ဖျက်ရန်အတွက်ကျွန်တော်တို့တရားဥပဒေပေါင်းတွန်းကဆောင်ရွက်ရမှာဖြစ်ပါတယ်။လက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်လို့မရပါဘူး။ဒီလိုဆောင်ရွက်ဖို့အတွက်ဖြစ်တော်ဆင့်ဆင့်မှာဆွေးနွေးပါလို့ရပါတယ်။ဒီလိုဆွေးနွေးနိုင်မှုတွေလည်းကျွန်တော်တို့ဒီတိုင်းတိုင်းလက်နက်ကင်ဖွဲ့စည်းတွေအတွက် NCA ကျွန်တော်ဒီဆွေးထားဖြစ်ပါလေ DNC လမ်းကြောင်းအတိုင်းကျွန်တော်တို့ဆွေးနွေးပြီးကမှာပြည်တော်သူသဘောတူစာချုပ်ထုတ်ဆိုနိုင်ရည်အောင်ဆောင်ရွက်သွားမှာဖြစ်ပါတ
ယ်။တမရော့ဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တာမကလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းထုတ်ပြန်ကြမှာဖော်ပြထားတာဖြစ်ပါတယ်။ရလောဆယ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့တရားဝင်ဆွေးနွေးတာတွေရပ်ဆိုင်းနေပြီးဒီလတွေအတွင်းမှာပြည်တော်စုငြိမ်းချမ်းရေးညီလာခံပြန်လည်စတင်နိုင်ဖို့အတွက်အစိုးရဘက်ကပြင်ဆင်ဆောင်ရွက်တာတွေရှိနေတယ်လို့ငြိမ်းချမ်းရေးကော်မရှင်အနေနဲ့လည်း NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးနိုင်ဖို့ပြင်ဆင်တာတွေရှိနေပါတယ်
။ VOA သတင်းတော်ကမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကစီရေးပြည်ပကတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတမရော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့ကြားအခုနှစ်ရက်အတွင်းမှာတိုက်ပွဲတွေငြိမ်သက်နေတယ်လို့ AA ဘက်ကပြောပါတယ်။တောက်ကြမနေတော့ကနေပြီးတော့စစ်သမိုင်းပြတိုင်းမှာကျင်းပတဲ့တမရော်သတင်းစာရှင်းလင်းပွဲမှာတော့ AA တပ်ဖွဲ့တီနေရနဲ့ပေါ်ပေါက်လာမှုနဲ့ပတ်သက်ပြီးတမရော်ရဲ့ရှင်းလင်းချက်နဲ့ပတ်သက်လို့ AA ဘက်ကလက်မခံဘဲတုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီအကြောင်းလေးနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွင်းအင်ကတင်ပြမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားပိုက်ပွဲငြိမ်သက်နေတာနှစ်ရက်ရှိပြီလို့ AA ပြန်ကြားရေးရာရှိခိုင်ဒုက္ခကပြောပါတယ
်။၈ရက်နေ့မှလည်းကျွန်တော်တို့ကဒီဖြည်းဖြည်းတိုက်ရိုက်ဖြစ်တာမရှိဘူးပြ။နော်မနေ့က၈ရက်နေ့မှလည်းအဲ့ဒီဖြည်းဖြည်းတိုက်ရိုက်ဖြစ်တာမရှိဘူး။အခုမြမတပ်မတော်ဖက်ကနေဒီလိုနော်အတော်နည်းနည်းစစ်ပန်းလာလို့ဖြစ်နေတာပေါ့
။2018နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလ15ရက်နေ့ထိတိုက်ပွဲဖြစ်စဉ်တွေစတင်ရှိလာရာကနေဇန်နဝါရီလ16ရက်18ရက်နေ့နဲ့ဒီကနေ့မှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေတယ်လို့သူကဆိုပါတယ်။ဒီကနေ့တောက်ကြနေ့နေပြီးတော့စစ်သမိုင်းပြတိုက်မှာကျင်းပပြုလုပ်ခဲ့တဲ့တပ်မတော်သတင်းစာရှင်းလင်းပွဲမှာရခိုင်တပ်မတော်အနေနဲ့ရခိုင်ခြေဆိုင်မဟုတ်ပဲတချင်းပြည်နယ်မှာခြေဆိုင်ကြကြောင်းဆွေးနွေးချင်းရင် KIA အောက်ကနေပဲဆွဲရမှာဖြစ်တယ်လို့ငင်းချာရေးစတင်ပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့တိုက်ပွဲတွေဖြစ်လာတော့မို့ EAOS နဲ့ဆွေးနွေးတဲ့ထဲမှာကျုံးမဝင်ဘူးလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ဒုဥက္ကဋ္ဌဗိုလ်ချုပ်ဆုံသွန်းညီကနေပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်နဲ့ပတ်သက်လို့ AA ပြန်ကြားရေးရာရှိခိုင်ဒုက္ခကခုလိုခြေပထားပါတယ
်။ဒီဟာမျိုးတော့ကစင်ပြည်မှာခေးကြီးရဲ့ကစင်ပြည်မှာပဲဖြစ်နေတဲ့ဆိုတဲ့ဥစ္စာမျိုး။ဒါဆိုရင်ဗမာတပ်မတွေကိုနော်ဒီလိုထိုင်ဝမ်မှာတောင်းပြီးတော့ခေးလို့ရှိရင်နော်ဗမာတပ်မတွေကိုထိုင်ဝမ်ကိုပြန်ပို့လိုက်ရမလား။ကျွန်တော်တို့ AA ကိုခေးကြီးရဲ့ဥစ္စာကမြန်မာနိုင်ငံအတိုင်းဝိုင်းခေးမှာကျွန်တော်တို့ခေးကြည့်ရတာ။တိုင်းရင်းသားမျိုးနောင်တွေရဲ့မျိုးမျိုးကကျွန်တော်တို့ခေးကြည့်ရတာ။ဓမ္မတမတော်အနေနဲ့အခုလိုမျိုးပြောနေတဲ့ဥစ္စာတွေကတော့ငြိမ်းချမ်းရေးလုပ်ငန်းရှင်ကိုတို့အနောက်အချက်ပေးနေတာကြာ။ကြော်ဆန်းဖြစ်ကြရငြိမ်းချမ်းရေးလုပ်ငန်းရှင်တွေကအကောင့်ဖြေပို့လို့မရအောင်ရှေ့မတိုးနိုင်အောင်တို့အနောက်အချက်ပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးပြောနေတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကနေ AA ဟာအကြမ်းဖက်တောင်းရံသူဖွဲ့တာဖြစ်လို့ပြပြသားသားချိန်မုံရမှားကြခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ကပြောကြားခဲ့တဲ့အပေါ်မှာခိုင်တုခကအခုလိုမြင်ပါတယ်
။ကြော်ဆန်းစုကြည်ရဲ့ဒီပုံရိပ်ကြီးနိုင်ငံတော်မှာကြားဆင်းဖို့တဲ့သူတို့နေပြီးတော့ပြောနေတာ။ဒါဖြစ်လို့ရှိရင်ဒီခိုင်ကင်းမြန်မာမှာတိုင်းနေတဲ့ဒီစစ်ပွဲတွေကဗမာစစ်တပ်ရဲ့စစ်ရဇမှုချိုးဖောက်မှုတွေအားလုံးဟာတော့ကြော်ဆန်းစုကြည်ဦးဆောင်တဲ့မြေကြီးရဲ့အစိုးရမှာတာဝန်ရှိတယ်။ဒီတကလေးလေးဒီလိုဒီစေဝါကနေပြီးတော့အမင်းသေးတဲ့အတွက်ကြောင့်တော့ဒေါ်ဆန်းစုကြည်အမင်းသေးလို့တက်ရပါတယ်ဆိုပြီးတော့အဲ့လိုမျိုးဒီလိုနိုင်ငံတကာအမြင်မှာဖြစ်အောင်လေအဲ့လိုမျိုးလုပ်နေတာတစ်ဖက်မှာဒေါ်ဆန်းစုကြည်လည်းနော်ဆေးအာဏာရှင်ဖြစ်အောင်ပေါ့ဗျာနော်ဒီလိုနဲ့နေပြီးတော့ဆေးရသွားခုံရုံးကိုအတူတွားလို့ရအောင်ဆေးခုံတွေလေကျွန်တော်အဲ့လိုမျိုးမျိုးနေကြ
ဒီကနေ့သတင်းစာရှင်းလင်းပွဲအနေထားကိုကြည့်မယ်ဆိုရင်တပ်မတော်အနေနဲ့ရခိုင်လက်နက်ကအေအေဖွဲ့ပေါ်ဆက်ထိုးစစ်ဆင်သွားဖို့အနေထားတစ်ခုကိုဖန်တီးနေတယ်လို့ခိုင်တုခကဆိုပါတယ်လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွင်းကဒေသခံတွေအနေနဲ့ကတော့ AA ဖွဲ့နဲ့ဆက်ဆက်တူဆိုပြီးဖမ်းဆီးမှုစီစစ်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်။ရသိတောင်မြို့နယ်ကကြေးရွာအုပ်ချုပ်ရေးမှူးသူကတော့လက်ရှိစစ်ရေးကာလအတွင်းတယ်လီဖုန်းကိုင်တဲ့သူဘသူမစုပြည်မှုကျူးလွန်ရာရောက်နေတဲ့အခြေအနေဖြစ်လာပြီလို့ဆိုပါတယ
်။ကျွန်တော်အပါအဝင်များတော့ရှိနေတာကဖုန်းကိုင်တဲ့လူကအစ်စ်စာလေးရတယ်။ပြည်မှုရှိတယ်လို့ဆက်လို့ရတယ်။လူရောက်ကိုဖမ်းဆီးလိုက်ပြီဆိုရင်မလွတ်အောင်တစ်ခုခုနဲ့တစ်ခုနဲ့ရအောင်ရှင်းစုတာမျိုးတွေလည်းတွေ့နေရတော့ဟိုအဲ့အရမ်းမျိုးတွေ့နေတာ
။ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓတော်မြို့နယ်ရေလဲချောင်းကြီးပါမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားပြီးစစ်ရပြင်ကြီးပါအုပ်ချုပ်ရေးမှူးနဲ့တခြားသူဦးကတော့မတရားတင်းဆက်သွယ်ရေးပု ပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကျန်နာဝါရီလဆယ်လရက်နေ့ကရတိတ်တာမြို့နယ်ကျင်းတာရွာနီးမှာတိုက်ပွဲဖြစ်ပွားပြီးဒေသခံခြံရမန်းဟုတမတော်ဘက်ကခေါ်ယူသွားပြီးမတရားတင်းဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားပါတယ်တမတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှုတွေပါဝင်ရွာသားတချို့ကအေအေဘက်ကိုဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလုပ် ဒီကတော့တရင်ပေးနေတဲ့လူတွေရှိတယ်။တရင်ပေးနေတဲ့လူတွေကိုလည်းကျွန်တော်တပ်ပြီးထောက်ခံနေပဲတရင်ထုတ်ပြန်ထားတာရှိတယ်။ဒါရွာတော့ဘသူတွေကတရင်ပေးနေရလူရှိတယ်။တရင်ပေးနေတဲ့လူတွေကိုလည်းကျွန်တော်တပ်ပြီးထောက်ခံနေပဲတရင်ထုတ်ပြန်ထားတာရှိတယ်။တမရော်စစ်ကြောင်းတွင်နေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တွေဌာနဆိုင်ရာတာဝန်ရှိသူတွေဒေသခံပြည်သူတွေနဲ့ပူးပေါင်းပြီးတော့အေအေဖွဲ့
ကျတိတောင်မောင်သောကြောက်တော်နဲ့ဘုံနှုံညွန့်ညွန့်နဲ့မှာတမတော်နဲ့အီအီတိုက်ပွဲဖြစ်ပွားနေကြပြီတိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသား6000နီးပါးဟာစစ်ဘေးတင်းချောင်းနေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာပြည်သူတွေနောက်နိုင်ကွင်းရဲ့သတင်းပြည်ပေါ်ချက်ဖြစ်ပါတယ်ခင်ဗျာမကြာခင်မင်းနှောင်းနိုင်ကွင်းနောက်ပိုင်းမှာအမျိုးသမီးကန္တာတိုက်ပွဲနဲ့နှီးပညာစတဲ့အပတ်စဉ်တွေကိုနားဆင် င်အာဆီယံကကူညီကြိုးပမ်းနေပေမဲ့လက်တလောမြေပြင်အခြေအနေတွေကြောင့်ဆိုင်းငံ့ထားရကြောင်းထိုင်းနိုင်ငံသားကြီးဝန်ကြီးကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးမှာအဲ့လိုပြောကြားလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပါမယ်
။ထိုင်းနိုင်ငံမှာနှစ်ရက်ကြာကျင်းပပြီးတောက်ကြံနေကပြီးဆုံးသွားခဲ့တဲ့အာဆီယံနိုင်ငံသားကြီးဝန်ကြီးတွေရဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေမှာပြဿနာဖြစ်နိုင်တဲ့နည်းလမ်းတွေကိုရှောင်ကြဉ်ပြီးဆွေးနွေးခဲ့ကြတာပါ။ဒါဟာထိုင်းနိုင်ငံကအာဆီယံအဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအပါအဝင်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စအတွဲအာဆီယံအနေနဲ့အကူအညီလှုပ်ဆောင်ပေးနိုင်တယ်ဆိုတဲ့အချက်ကိုဆွေးနွေးပွဲအပြီးအင်ရှင်ထိုင်းနိုင်ငံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိမှာအာဆီယံအနေနဲ့အကူအညီပေးတဲ့လောက်အကူအညီကိုမပေးနိုင်သေးဘဲနောက်နေ့ကြံ့ကြမှုတွေဖြစ်နေရတဲ့အကြောင်းချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းတာရှင်းလင်းပွဲအတွင်းထိုင်းနိုင်ငံရဲ့ဝန်ကြီးတွန်ပရာမုဒ်ဝီနိုင်ကပြောကြပါတယ
် the stalemate was on the ground but as far as our role the ASEAN role was concerned we believe that we have made
နောက်နေ့ကြံ့ကြမှုတွေဖြစ်နေတာကမြေပြင်အခြေအနေတွေကြောင့်ဖြစ်ပါတယ်ရခိုင်ပြည်နယ်ပြည်ပကမှာကျွန်တော်တို့အနေနဲ့တက်တက်ကြွကြွပါဝင်လှုပ်ဆောင်နိုင်အောင်ကျွန်တော်တို့ဘက်ကအစပြိုးခဲ့ပြီးဖြစ်ပါတယ
်အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကိုကျင့်သုံးနေပေမဲ့လည်းရိုဟင်ဂျာရေးဟာမြန်မာနိုင်ငံတစ်ခုတည်းရဲ့ပြဿနာမဟုတ်တော့ဘဲဒေသဆိုင်ရာပြဿနာဖြစ်လာတဲ့အတွက်ဒီကိစ္စကိုအာဆီယံအစည်းအဝေးတွေမှာထည့်သွင်းဆွေးနွေးလာနေကြတာပါရခိုင်ပြည်ပခန့်မှာအာဆီယံအဖွဲ့ရဲ့ပါဝင်မှုနောက်နေ့ကြံ့ကြံ့နေရတာဟာလက်တလောရခိုင်ပြည်နယ်အတွင်းမြန်မာအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်နေပြီးမြေပြင်အခြေအနေရအခက်အခဲတွေရှိနေတယ်ဆိုတာကိုလည်းဝန်ကြီးပရမုဒ်ဝီနိုင်းကပြောပါတယ
် Everything now is being put on hold because of the ground situation in Myanmar.Once things are clear
မြန်မာနိုင်ငံတွင်းကလက်ရှိမြေပြင်အခြေအနေတွေကြောင့်အကူအညီပေးမဲ့အစီအစဉ်တွေအားလုံးကိုဆိုင်းငံ့ထားရပါတယ်။အခြေအနေတွေရှင်းလင်းသွားပြီဆိုရင်တော့ရခိုင်ပြည်နယ်တွင်းမှာအာဆီယံအဖွဲ့ရဲ့လှုပ်ဆောင်မှုတွေကိုထင်ထင်ရှားရှားမြင်တွေ့ကြရမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်းကပြည်ပခါကြောင့်တည်ရမှုဖြစ်ခဲ့တဲ့လူမှုအတန်းဝိုင်းနေနေရပြန်နိုင်ပြီးသူတို့ဘဝတွေပြန်လည်ထူထောင်လို့ရနိုင်တဲ့အခြေအနေမျိုးဖြစ်ပေါ်လာအောင်ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုအာဆီယံအဖွဲ့ကအကြံပြုခဲ့ကြောင်းလဲဝန်ကြီးပရမုဒ်ဝီနိုင်းကပြောပါတယ်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂနဲ့မြန်မာအစိုးရအကြားဂျာဝင်ဆောင်ရွက်ပေးဖို့အာဆီယံအဖွဲ့ကကမ်းလှမ်းထားတာလည်းရှိပါတယ်ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတော့နိုင်ငံရေးဝန်ကြီးတာဝန်ကိုပူးတွဲယူထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခြင်းမရှိဘဲအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ပဲတက်ရောက်ခဲ့တာဖြစ်ပါတယ်2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုစီနင်းတက်ခတ်ခဲ့တဲ့အာဆာအစွန်ရအုပ်စုကိုလိုက်လံရှင်းလင်းရာက တိုင်းနဲ့ကြည့်တဲ့ရိုဟင်ဂျာတွေအိန္ဒိယပင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အတွက်မြန်မာနိုင်ငံအပေါ်နိုင်ငံတကာကဝေဖန်နေသလိုအာဆီယံအနေနဲ့လည်းအဖွဲ့ဝင်နိုင်ငံတနေနိုင်ငံကပြဿနာကိုဖြေရှင်းဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့နေရာစွန့်ခွာသွားသူတွေကိုပြန်လည်လက်ခံ ထွက်ပေါ်လာနေတာဖြစ်ပါတယ
်ရိုဟင်ဂျာရေးဖြည့်ရှင်မှုနဲ့ပတ်သက်လို့အာဆီယံအဖွဲ့ကြီးကဘာလို့ဆောင်ရွက်နေတယ်လဲဆိုတဲ့အကြောင်းကိုယ်စားဝန်ထမ်းပြောပြတော့တာပါ UN နေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါလိမ့်အခုတော့ဥရောပဘက်ကဒုက္ခသည်တွေအရေးကိုလည်းကြည့်ရအောင်ပါရွှေပြောင်းအခြေချလူသူတွေကိုလိုက်လံကယ်ဆယ်တဲ့ NGO ကနေပြီးတော့ဒီအဖွဲ့တွေကနေဟလာဒီဥရောပနိုင်ငံတွေရဲ့ဆုံးဖြတ်ချက်ဟာရှက်ပွေဖြစ်တယ်လို့ AI အဖွဲ့ကြီးကပြစ်တင်လိုက်ပါတယ်ဥရောပနိုင်ငံတစ်ခုခုမှာကုလွန်ခွင့်ရဖို့ထွက်လာကြတဲ့ရွှေပြောင်းဝင်လာသူတွေပေါ်ထားတဲ့ဥရောပနိုင်ငံတွေရဲ့မူဝါဒဟာပင်လယ်ပြင်မှာဒါမှမဟုတ်လေပြားနိုင်ငံမှာလူအသက်တွေကိုအန္တရာယ်တွန်းပို့နေတယ်လို့ဖြစ်တယ်လို့ AI အဖွဲ့ကဝေဖန်လိုက်တာပါ Henry Richwell တန်တန်ကပေးပို့တဲ့သတင်းလွှာကိုပြောပြချင်ပါတယ်။ပင်လယ်ပြင်ကို19ရက်ကြာဖြတ်ခဲ့ပြီးနောက်ရွှေပြောင်းအခြေချလူသူ50လောက်ဟာဒီလအစောပိုင်းကမော်တာနိုင်ငံမှာကန့်ကတ်ခွင့်ရခဲ့ပါတယ်။အဲဒီလူတွေကိုကယ်ခဲ့တဲ့ NGO အသင်းမောကိုအီတလီမော်တာနဲ့အခြားဥရောပနိုင်ငံတွေကကန့်ကတ်ခွင့်အချိန်ကြီးညှင်းဆန်ခဲ့တာပါ။ဒါဟာဥရောပရဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့သူတို့ကိုယ်တိုင်မလုပ်တော့ဘဲလေပြားကိုတောင်းဝန်ပေးခဲ့ရတာစပြီးအခုလိုအခြေအနေဖြစ်လာရတာလို့AI ကပြည်ပဆိုင်ရာလူအခွင့်အရေးအဖွဲ့က Matteo Di Bellis ကပြောပါတယ
် This has led European governments to rely on the Libyan Coast Guard not only to intercept
ပင်လယ်ပြင်တွေကဒုက္ခတွေနဲ့ရွှေပြောင်းအခြေချသူပါတဲ့လေတွေကိုစောင့်ကြည့်ဖို့ကယ်ဆယ်ရေးလုပ်ဖို့ကိစ္စမှာလေပြားကန့်ကျင်ဆောင်တပ်ကိုတာဝန်ပေးထားတာကြောင့်အခုဆိုရင်ဥရောပအစိုးရတွေကလေပြားအပေါ်မှာမိခိုနေရတာပါ NGO တွေကိုလေပြားကန့်ကျင်ဆောင်တပ်ဘက်ကပြောနိုင်တာကတော့ခင်ဗျားတို့လေပြားဘက်ကိုပဲပြန်လှည့်သွားကြပါဒုက္ခတွေကိုလည်းဒီမှာပဲချက်ထားလိုက်ပါဆိုတာပါပဲဒါပေမဲ့ညံပန်းနှိမ့်ဆက်မှုအတွက်အကာအကွယ်မဲ့နေတဲ့ဒေသမှာအခုလိုဒုက္ခတွေကိုတွားချထားမယ်ဆိုရင်ဒါဟာနိုင်ငံတကာဥပဒေတွေနဲ့ဆန့်ကျင်နေပါလေ
ဥရောပနိုင်ငံအများစုအထူးသဖြင့်အီတလီနိုင်ငံကတော့မြေသည်ပင်လယ်တွေကသူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပြီးဖြစ်တာကြောင့်အဲ့ဒီနေရာမှာ NGO အဖွဲ့တွေကဝင်လာတာပါဒါပေမဲ့လည်းအီတလီနဲ့မော်တာဥရောပနိုင်ငံတွေကတော့ NGO ကယ်ဆယ်ရေးတင်မောတွေကိုသူတို့စီမှာကန့်ကတ်ခွင့်ပိတ်ပင်ထားတာရွှေပြောင်းဒုက္ခသည်တွေကိုလည်းဝင်ခွင့်ပိတ်ပင်ထားတယ်လို့ Bellis ကဆိုပါတယ
် There is no mechanism enabling European governments, European states to share responsibility among them.
ဥရောပအစိုးရတွေမှာဒီပြဿနာဖြေရှင်းဖို့ရန်နေရာမရှိသေးပါဘူး။ဥရောပနိုင်ငံတွေအနေနဲ့ခလုံးဝင်လျှောက်ထားသူတွေကိုမျှဝေတာဝန်ယူဖို့လိုပါတယ်
။စစ်ကမ်းကနေထွက်ခွာမဲ့ Proactive Open Arms ဆိုတဲ့ကယ်ဆယ်ရေးဆက်လေကြီးကိုစပိန်နိုင်ငံကဒီသတင်းပတ်ထက်မှာတားမြစ်ခဲ့ပါတယ်။ဒီလောက်ရအတွက်အီတလီပြည်ထောင်စုဝန်ကြီးMatteo Salvini ကချီးကျူးလိုက်ပါတယ
်။ Se l'Unione Europea e gli altri paesi europei passeranno come c'è stato
EU ရာနိုင်ငံတွေရောတခြားဥရောပနိုင်ငံတွေပါအပြောနဲ့အလုပ်ကြီးဖို့လိုအပ်ပါတယ်။ကိုပြောထားတဲ့ယက်တီချက်အတိုင်းမလုပ်ချဘူးဆိုရင်တော့ဥရောပဆိုတာရေးရှည်တည်နိုင်မှာမဟုတ်ပါဘူး
။ဥရောပတွေကိုရွှေပြောင်းဒုက္ခတွေအများစုဝင်ရောက်ခဲ့တဲ့2015ခုနှစ်နောက်ပိုင်းဒုက္ခတွေဝင်ရောက်မှုအခုဆိုရင်62ရာခိုင်နှုန်းတိရော့ကျသွားပြီလို့ EU ကပြောပါတယ်။ဒုက္ခသည်တွေဟာချင်းချောက်မှုတရားဖြစ်တဲ့ဆိုပြီးဥရောပကပြောနေတဲ့ဇလန်းဟာအမှားတွေသာဖြစ်တယ်လို့ Bellis ကထောက်ပြပါတယ
် And rather than challenging this on the basis of the real data this many
ဥရောပအစိုးရတွေဟာသူတို့နိုင်ငံတွေကလူတွေကိုအန္တရာယ်တွေဝိုင်းနေတယ်ဆိုပြီးကြောက်စိတ်ဝင်အောင်လှုပ်ထားတာပါအဲ့ဒီလိုသတင်းမှားတွေနဲ့လူတွေကိုအယုံသွင်းထားရတာမျိုးကိုအကောင့်ထင်နေကြပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးမော်တာနိုင်ငံကိုဝင်လာတဲ့ရွှေပြောင်းဒုက္ခသည်300လောက်တည်းကတချို့ကိုဥရောပခုနှစ်နိုင်ငံကခွဲဝေလက်ခံသွားဖို့သဘောတူထားပါတယ်။ဒါပေမဲ့ရွှေပြောင်းခြေချသူတွေကိုလက်မခံခြင်းနဲ့အစိုးရတွေက EU ထဲမှာအများစုဖြစ်နေပြီးဘယ်လ်ဂျီယံနိုင်ငံဆိုရင်သူတို့နိုင်ငံတွေရောက်လာတဲ့ဒုက္ခသည်တွေကိုတော်ရုံနဲ့အမြဲတမ်းနေထိုင်ခွင့်ပေးလို့မရှိပါဘူးခင်ဗျာ။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနေကြိမ်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်ရဲ့စနေနေ့မနေ့ကင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ324048နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကန္တာတင်ဆက်တဲ့အခါမှာတော့
ဒါနဲ့လည်းကိုကကိုကိုကိုကိုတည်တယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်ကက်လုံးပဲတော့မှသိချင်းတာမဟုတ်ဘူးဆိုတည်တဲ့အခါမှလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
အမေရိကန်ပြည်တော်စုတွင်မှအခြေချနေထိုင်လာတဲ့ချင်းတိုင်းသူမွိုင်းနဲ့ဆက်သွယ်မေးမြန်းထားတာကိုမကြခင်နှားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့မိုက်ဤတန်းစင်တို့တင်ပြမှာပါ
။ Rohingya crisis, international prosecutions threatened by poor witness statements. Rohingya ရင်းနှီးပတ်သက်ပြီးနိုင်ငံတကာမှာဆွဲဆူမဲ့ကိစ္စသက်သေထွက်ဆိုချက်အနှဲမှုကြောင့်အလားအလာမကောင်းနိုင်ဆိုတဲ့ခေါင်းစဉ်နဲ့ lawgazette.co.uk မှာ Eduardo Reyes ရေးသားထားတဲ့ဆောင်းပါးကိုဖတ်ပါရစေ။မြန်မာနိုင်ငံကဒုက္ခသည်တွေကိုမောင်းထုတ်တဲ့ပြစ်မှုတွေအတွက်တရားစွဲဆိုမဲ့ကိစ္စဟာ witness statement လို့ခေါ်တဲ့သက်သေတို့ရဲ့ထွက်ဆိုချက်ကိုနှိမ့်နှိုင်းဆောင်ရွက်မှုမရှိဘဲလွယ်လင်းတကူလုပ်ခဲ့တဲ့အတွက်အရေးနရမဲ့အခြေအနေရောက်နေတယ်လို့နိုင်ငံတကာဥပဒေကြောင့်ညင်သူတူကပြောကြားကြောင်းရေးသားထားပါရစေ။နီနာတိုဗာကူလီဟာ Red Lion Chambers ဥပဒေဖွဲ့ကဘယ်ရစ်စတာစီနေဂျီတူဖြစ်ပြီး2019တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။အထောက်အထားမှတ်တမ်းရယူသူတွေကြားမှာပူပေါင်းဆောင်ရွက်မှုမရှိဘူး။ဒါကြောင့်အင်တာဗျူးတွေကိုပြန်လုပ်ရမယ့်အခြေဆိုင်နေပြီလို့သူကပြောခဲ့တယ်လို့ဆိုပါတယ်။ပြည်မှုဆိုင်ရာစီနေဂျီဟာလူခွင့်ရေးလှုပ်ရှားသူတွေပြောတာကိုလွယ်လွယ်ကူကူနဲ့လက်မခံကြပါဘူး။ဝေဖန်တဲ့အမြင်နဲ့ချင်းကပ်ကြပါတယ်။မှတ်တမ်းတင်လာတဲ့သက်သေရဲ့ထွက်ဆိုချက်တွေမှာစစ်နောက်မညီညွတ်တာတွေကိုထောက်ပြပြီးတော့တေခန်းစစ်နေတွေထိထိရောက်ရောက်အတိုင်းယူသွားတဲ့စာတကားတွေအများကြီးရှိတယ်လို့လည်းနီနာတာဗုခလီကဆိုပါတယ်ထွက်ဆိုပြောကြချက်တွေစစ်နောက်မညီညွတ်တာတွေအများကြီးရှိနေတဲ့အတွက်သက်သေရဲ့ခိုင်လုံမှုကျဆင်းသွားရတယ်လို့လည်းဆိုပါတယ်ဆီယာလီယွန်နဲ့ရဝမ်ဒါအမှုတွေမှာတရလူအကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်ခဲ့သူတာဗာကိုလီဟာပြည်မှုမှတ်တမ်းရယူခြင်းဖြစ်ပေါ်နေတဲ့အခြေအနေသိအရေးကြီးတယ်ဘရန်ဒွန်ကဖြစ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာလိမ်မန်းဆိုင်ရာစော်ကားမှုလိုအကဲဆက်တဲ့ကိစ္စတွေကိုမေးမြန်းရတာဟာပြဿနာရှိတယ်။တကယ်သင်တင်းတဲ့စီးသန့်နေရာမှာမေးမြန်းသင့်တယ်လို့လည်းအကြံပြုထားပါရစေ။နောက်ပြီးရိုဟင်ဂျာအရေးကြောင့်တက်ကြွစိတ်လှုပ်ရှားနေသူ VIP အရေးကြီးပုဂ္ဂိုလ်တို့အဲဒီစခန်းကိုလင်းရိုဘာလိုကားကြီးတွေစီးပြီးတော့လွယ်လင်းတကူဝင်ထွက်နိုင်တာဟာလည်းပဲပြဿနာတရားဖြစ်တယ်လို့ဆိုပါရစေ။တာဘာကိုလီဟာဒီအချက်လက်တွေကိုလန်ဒန်မြို့မှာပြုလုပ်တဲ့ဥပဒေအကျိုးဆောင်တွေရဲ့ Challenges to International Accountability နိုင်ငံတကာတာဝန်ယူမှုအတွက်စင်ခေါ်မှုများဆိုတဲ့ဆွေးနွေးပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။ရင်းရည်မြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်ခံရတဲ့ကိစ္စအပေါ် ICC ကနိုင်ငံတကာရစွမှုဆိုင်ရာခုံရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့တယ်ဆိုတဲ့အကြောင်းလည်းရေးသားထားပါတယ်ခင်ဗျ။
ငင်းချင်းလမ်းကြောင်းပေါ်မှာလမ်းပြောင်းနေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ Michael Sainsbury က MSN.com မှာဇန်နဝါရီလ18ရက်နေ့ကရေးသားထားတာကိုမွေးအပေါ်မှာပြတင်ပြချင်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့တိုက်ခိုက်မှုပေါ်ထွက်လာမှုကတက်မတော်ရခိုင်တိုင်းရင်းသားတွေနဲ့ဒေသခံဗုဒ္ဓဘာသာအမျိုးသားရေးဝါဒထောက်ခံသူတွေကြားမှာမြန်မာနိုင်ငံလွတ်လပ်ရပြီးချိန်1948ခုနှစ်ခေတ်ကစတင်ဖြစ်ပွားနေတဲ့ရှုပ်ထွေးရေးပဋိပက္ခကိုမိမောင်းထိုးပြသလိုဖြစ်နေပါတယ်။ เอเอเอพ่อฮะเนี่ยมาในเงาลุเลยนี่เจ้าหนุ่ยหลับเลยนี่มาเนี่ยสักกินสักเล็กกูโก้ตักไข่ขึ้นมาเจ้าเฮียชีสตัวใหญ่ตีส่งไปอ่อนนักกูอยากเลี้ยงยาเกี่ยวอะไรนั่นทางกูคุณเคยกับพ่อจีทาร์เลยเจ้าข้ามิวตาเล่นกับยาพ่อเอเอโก้ก็เช่นลุเลยแต่ไม่รู้กี่อายุก็เจ้าท่านนักเขียนไปทาร์เลยลุติชิอาไปรู้เอเอมาแต่ตาคนนั้นทางหลังสุดจะจังที่อะไรสุบีจีตาทาร์เลย你们能用几把一只的青年维克皮鞋呢？阿里阿里明个包裹装三十几对，可看见人家用个五对的蓝装个色相呢阿拉七八的，你看见那个那边话就是那个那个脱皮大爷的，都看得可能等于叫个别来来看那一龙眼生阿里，这个皮块的脚，那你真假来阿拉吧？青年阿里阿里打开墨笔，一把一支马尾，这么二三双木他的，牛大龙中的钢丝呢，他妈五位面都对送给阿里。 现在看你打开看的滴大瑞西哥，这大瑞波比较不少么？六二年六月那个吧，十六铺，他妈用个老早一场那个牛家给的招，第四位不比嘛，所以比较贵个表叔给话的。第四位个装三十几，这么高贵，有些就不就没几秒还一边，这差大我许多了，这要开价了吧？你嘛，所以讲咯，伊也打开门呢。
阿萨阿佩鲁加马，十三木西的手表表叔查韦梅勒，他平常就没事也给啥东西打查瓦嘞。那他是高困难段，现在来的苦干肉，就看你打开你段，请你个不木虽然拉马的皮带手表也打查瓦的先。那，多少钱呀先？我家里给俺个亲弟呢，几岁准嘛？你妈的也生呀，只有咱们几个，俺老奶奶奶奶十三年的，咱也拿刚上的古子里给个吧嘞。 哎，你进来片，奶奶也喜欢一下，二三生娃来接的，丢奶奶的十三一下。你妈奶奶这不老提，也记得你爸爸嘞。俺老奶奶就吃，不比五三比十三不，六年比啦，虽然个，比我爷爷十年年代也的来试试嘛，孙女咋样吧先？把我孙女明年六月奶奶，比我爷爷送两百，这，你等伢奶，都先奶，俺俺俺里个可有比，十多伢妹这里送两百个，就准备不差奶妈嘞。
过来嘛，把我奶奶的微信来，email呢？微信的，VOA email是啊，VOA News.com，就这边不查那个喽，VOA Facebook上面那嘛嘞，没查就点一大杯不查那嘛嘞，是你呀？大家的来是怎样？就是话嘞先。这个呢是你呀？VOA大家的来是怎么？多少钱呢？把我们孙女家把我们路他们配过来呀，话嘞呢？
Bite the bullet.
Surabe Pibari, Salumanga, B I T E, Bite ka, Kaitara, T H E the, B U L L E T, Bullet karo. Jizano lunga debe yaro. Sikabait kulungye taya debe garo. Jizango kaitara boshi. Di don sinde la ragaro, American bidwin sit dwingaba. Taunshia chauset kugani, taunshia chauset ngaguti. Union dadadwine, Confederate bine dadadwija, bidwin sit pijazi, picha kaja, tigai de songjaya ma. Anna kanzaya da dadaya on. Mune on taitawu, whiskey yegale. Machisuro, quesite siawinga, tayayare sitagu, jizandadao, gaita kaine the boba, anagu, anka, donka nine the bob pipari, the needle, jizangu, gaipido, and jade the bob pipari. Idiom, dvoyaro, kekere, simagansia pite, sati gaisa new pite logo, luemshanda, loyame, solution, di dongo, yinyon dongo yabari. Di donga padelu, josh gubide umago, nasinjayao.
When the demand was down, U.S. automakers had to bite the bullet and cut jobs.
Welu ajare kama American modoyin tolu de company riha anjb melochin bi melule alu kain dwe go short cha kya de lu tibe ya ba de uma go naw takaw na sin chi ja ya aw.
When the demand was down, U.S. automakers had to bite the bullet and cut jobs.
Maluem shonda anje lu ya do me suyin belu pyo mle.
Bite the bullet.
Lu pyo lu ya ba de. Era ka do di ni minute twe tin pya ke de ATM atung me phit ba de.
Dollar tan po cha de American Indian 3 English tin gan sa be phit ba de kna. Aku ro amyo thami kan na tin set pho chin yaw ba bi. ချင်းတိုင်းသူမွေးဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်အစီအစဉ်နဲ့လွန်ခဲ့တဲ့18နှစ်ကအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခဲ့ပြီးလက်ရှိအိန္ဒိယနာပြည်နယ်ရဲ့မြို့တော်အိန္ဒိယနာပိုလစ်မှာနေထိုင်နေသူဖြစ်ပါတယ်။သူ့အနေနဲ့ပညာရေးကိုတံပိုးထားပြီးအမေရိကန်နိုင်ငံမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းတွေနဲ့ပတ်သက်လို့မွန်နဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပိုက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြမှာပ
ါ။ဒီမော်ပေါ်ကြမ်းပေါ့နော်အတူကောက်အဖြစ်တော့မော်လို့ပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုတချင်ကရောက်လာပါလိမ့်ရှင်
ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဟိုဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရပြပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးဆိုတဲ့အခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာရီအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမအစိတ်ထဲမှာလည်းအများနဲ့ရှိတယ်ဒါလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွဲတစ်လုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးကရှိတယ်။ဘာလို့လဲဆိုတော့ကျမတို့စတန်တော့ကကျမရဲ့ဒီအတန်းပိုင်ချက်မှာပြောပြလို့လေဘယ်နိုင်ငံရောက်ရောက်တဲ့နေတို့တနည်းတိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုအများနဲ့မှတ်ထားတာလို့ပြောခဲ့ကြတယ်လေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလိုက်ရင်ဒါဆိုရင်ငါတို့ရောဘယ်လိုဖြစ်စီနေလဲ။သူများဟိုကိုယ့်အချစ်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးစဉ်းစားတဲ့ခါကျတော့တင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကိုဒီ US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေတောင်းဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးနဲ့ငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြန်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုသူတို့ကလည်းဘာမှခွန်အားဖြစ်ပြအောင်မရှိဘူးပေါ့ဒီတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့ပါမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းမှကျတော့စိတ်ကောင်းဖြစ်တဲ့ဒီကြောင့်အသေးချူပဲ။ဒါပေမဲ့ကိုကကျတော့အိန္ဒိယနာကိုရောက်လာတာရောက်ခါကလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့ကြောင့်မလို့ in state စီးနေမရဘူးလေ။ဒီမျိုးမှရှိတဲ့တောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေ။အပေးရနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေ။ဆိုတဲ့အခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်။နေတဲ့အချိန်မှာကျမအလုပ်လုပ်တယ်။အချိန်ကြီးပေါ့အလုပ်လုပ်တယ်အဲ့ဒီချိန်မှာအဲ့ဒီကြောင်မှာပဲကားဆောက်ဝယ်ဖြစ်တယ်။အာနကားဆောက်ဝယ်တယ်။ကြောင်မတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်။နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကြောင်တက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့။ကြောင်ကိုပေးပေးတဲ့အလုပ်ကိုရှာတယ်။ပြီးလို့ရှိရင်ကြောင်တက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေ။ဆိုတော့ပတ်စံတော့မများပြီလေ။အဲ့ဒါဒီအဆင်ပြေတာပေါ့။ဆိုတော့ကြောင်ကတက်လာပြီဆိုတဲ့ခါကျတော့လေကိုကဒီမှာအိန္ဒိယမှာကြောင်းတက်ခဲ့ပါတယ်၊ပွဲလေးရပါတယ်။ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေ။ဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြီးတာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်တော့ကိုယ့်အနောက်ကိုလည်းအရှိန်တက်တော်မှာပေါ့နော်။အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးကြက်မှပဲဖွဲ့ရသွားတဲ့အချိန်ပေါ့။အဲ့လိုတက်တဲ့ကြားထဲမှာလည်းဘာဖြစ်ဖြစ်အင်္ဂလိပ်စကားလည်းကိုယ့်စကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုယ်ကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုယ်ကလေ့လာတဲ့ဆိုင်လိုလေ။အပြောပါရင်လည်းစိတ်လိုက်ဖို့လည်းကိုယ်မှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြည့်လုပ်တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားဒီချိန်ရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမျိုးတွေကရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖားချက်ထားထားပေမဲ့လည်းနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလေးရတယ်နေမှုထိုင်မှုမှလည်းအစီအပြေသွားပြီဆိုတဲ့အခါကျဒီအခက်အခဲတွေဖြတ်တန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိရှင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
ကျုံနေဆိုတာတော့သူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့ဝင်မချိနိုင်ခဲ့တဲ့ဟာလေးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့လိုငယ်တယ်ဆိုတော့တမျိုးလေးကိုယ်လည်းကြည့်ပြီးအမကိနာတို့သူပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွေရောက်ပြီးဆိုတော့သူများတွေကကြောက်ကြရွေးအရွယ်လေးလက်ဖြစ်ကုန်ပြီလေနော်မငယ်တော့လေသူကျမကိုလည်းလူတိုင်းကပြောကြတာပဲအားမေကကြောက်ကြမယ်ယူရခလေးရဖို့အချိန
ကိုကကိုကိုတည်တယ်လေတနေ့ဒီပညာမရခဲ့လို့ရှင်တက်တက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးသူတည်တဲ့အချိန်မှလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှာလည်းရှင်
ကျမအခုကလောလောဆယ်ကကျမရေးထိုင်တာပေါ့မြေဝင်ကောင်တီကျမရေးထိုင်တာမှာကျွန်မနတ်အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကဒီတွေ့လာလေဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြန်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဘာမှပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းဆက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာဟာပေါ့နော်က ก็แค่รู้แหละแต่เมื่อไหร่ที่ว่านายยังมองในรูด้านเดียวต้องคอยย้อนในรูด้วยกูมีนายตาปีดาวาเวเดียสุดที่จะไหนเวจ้าวเนี่ยปีหลังเต็มแค่ตาเด็ดแต่เมื่อที่มาเล่าแต่ข่าวจะมาปฏิเสธว่ากูรู้มีมาเปลี่ยนรูปเรียนไหมมาพบเห็นเนี่ยเมื่อไหร่นั่นเนี่ยจ้าดีเดี๋ยวมาเดี๋ยวซีเอฟดีออกหรือจ้าวเนี่ยเป็นไงมาเปลี่ยนอะไรเนี่ยหามอยู่ปีที่รู้จะมาเย็นเนี่ยปัตตาดีออกเลยปีนี้ปีเดียวก่อนก็ไม่ยากเลยอยู่ดีด้วยอะไ ก็อะไรเราไม่สามารถทำได้เลยแต่มาอะไรนั่นเนี่ยเราเส้นได้เลยแต่ถ้าเราไล่ทะเลเนี่ยอันนี้จะเรียนมาแล้วเดี๋ยวก็ไม่รู้อ่ะมันจะได้บางเรื่องทะเลเดียวยี่จีบางเรื่องสุดที่จะมาเอาไปเรียนแต่ไม่เอาอยู่ได้เลยแต่มาหน้าเนี่ยแต่มาเข้าไปหน้าปนน้องแต่บางแต่บางว่าก็ชะตามากูอาเซนี่ดีเลยแสดงข้าจะเราหน้าฟงจะเราหน้าเวทีพิเศษสุดที่จะเราแต่ตอนนี้สุดยอดมาต้องเชื่อใจกันว่าน้องที่ที่มาบาร์ดที่นั่งเล่นส่วนเราไม่ตีไปไหม
Nurse practitioners are doing a lot of things. They are doing a lot of things.
ลงงานเสร็จอันนั้นได้ยินเสียงเลยจะมาสักแต่ลงงานเสร็จปัจจุบันเราต้องการใหม่ไหมจะมาไม่ดีแล้วเลยเว้ยแล้วแม่จะมาแต่หาดีแต่ขาดแต่ลูกเสียงโคตรตะคุเบนเนี่ยปนน้องแต่ยังไม่รู้ว่าอะไรเนี่ยแต่ได้ขาดจะรออันยังอยู่มันยังอุบอ๋อมีอะไรเป็นอะไรบุรีแต่ขาดใจแต่ถ้าจะตะคุเบนบาดาเย่ตะคุเบนแต่เด็กเคยได้ขาดจะเนี่ยเราตัวดีแล้วก็แต่แม่อดีตมาเลยเว้ยอินซาเรียแต่อันนี้ได้ขาดจะเลยทะเลียงงูทะเลียงเลยอันมิว อีกมาตั้งเยอะมากโอเคเลยอันนี้ตัวเล็กอันนี้ชีอันนี้เนี่ยตัวเป็ดชีอันนี้เนี่ยคุณผู้ชมที่มาฟังทายนั่นไม่ยากใช่ไหมอันนี้จะอ๋อคุณลูกจะมาในวิลาบ่เนาะอันนี้อาจจะแสนนึงจะลาบ่ทะเลเดียวจะลาบ่ทากีลาสุดยอดแต่แม่เนี่ยไปพิชิตเลยเดี๋ยวต้องพิมพ์มาเดี๋ยวสุดยอดก็คันจะก็ทะเลเดียวชีเนี่ยเลยอันนี้เองจะเนี่ยลูกบ่เนาะแต่คันจะเลี้ยงใจเนี่ยอันนี้ ขลิ่งอีกตัวในท้องมันมากกว่าเพียงยอดท่าวิจัยเราอยากได้เชิงลึกได้ชีวิตเลยแต่เราหนังได้ยากเวลาเลยถ้าไว้หนังเราอยากแค่เลยแต่เมื่อคุณลงยืนตรงนี้เนี่ยในเชิงนี้เป็นอะไรเลยขาดจะโดนในขลิ่งดีดังค่ะคือตัวตีตัวไปถ้าอมีเองทำมันลงยาดีเนาะเองทำตั้งลงในองค์เสร็จเนี่ยก็ว่าน่าจะลงได้หนังว่าที่ว่าคุณอาทิตย์มันเองทำตั้งลงในดีเลยอะไรมีวิธีคิดมาแล้วเนาะแสดงขาดจะรอคุณเอง
ลาลาตันเยมิวสิกคันดาโกน่าสนใจอะไรบ้างเนี่ยกูรอติดไปเนี่ยนี่เป็นยังซีซั่นของเทนเซ็นมาพิเศษไปเลย ိုခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတိနှံတွေရဲ့စူထိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ရေးသွေးတွေနဲ့ပတ်သက်ရင်အဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနေ့ဒီမှာပါတဲ့အဆိုတက် grain moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနေ့လိုက်သူတို့ရဲ့၆၃အောင်လိုအပ်မယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလည်းကြိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လည်းတူလောင်ဒီနေ့အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာ easy ချာချာလိုက်နာမှလာတယ်ဒီဒီနေ့ကအရေးကြီးကောင်းမှဖြစ်ပါတယ်ကြောင်းဆိုလဲကြောင်းလိုက်အဆူတက်ဘလို့လဲတူလောင်ရင်ဘလို့လဲဒီကစားဘလို့ဆိုလက်ခံလေပဲပုတ်ဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အဆူတက်ပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပါ
ဒီနှံလိုက်မှာသူအဆူတက်တွေကိုတိုင်းတာတဲ့ကရိယာတွေဒီအရင်အရေးကြီးလာတယ်ခင်ဗျာဒါနဲ့ဘူးတစ်ချိန်လုံးကတော့ကျွန်တော်စပါးဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆူတယ်ပဲပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူတို့က၆တာပဲပြီးတာဘယ် range မှာဘယ်ဆိုတဲ့မှာ၆နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဥပမာအဆိုတဲ့စလီတက်မှ၅ရာခိုင်နှုန်းမှပြီး၁၀ရာခိုင်နှုန်းအထိတောက်လျှောက်ချင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ကြိုက်လိုက်တဲ့ဟာ၆တဲဆိုတာပဲ။ဒါပေမဲ့အဲ့1% ပေါ့နော်၁ရာခိုင်နှုန်းတိုင်းကွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတတင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုကဘာတရားမှာတတင်းလောက်กว่าနေတတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်ကြီးကြည့်ပါလေ
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါလေ။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီတက်တနာကိုဖြည့်ရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တစ်ခုတော်တည်ရင်းနဲ့ထိုင်းနိုင်ငံရဲ့ဒီစံညင်စံညုံးနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်လေ့လာရင်းနဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံ Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားတွေပြန်ရှာလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကခုကနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ data တွေတွားပြီးစပိုင်တွေကိုမေးတောင်းသူတွေကိုမေးကုန်တွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီဟာကိုသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲလေးလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ။
ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်နှစ်တာလေ့လာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့အစည်းဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒေသနာနဲ့ဒီထွင်ရှမ်းတဲ့မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသစ်ကြီးဒီသူဒေသနာအဆောက်အဦအသစ်ကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီအကွဲကန်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံဥဒေသနာနဲ့ဒီထွင်ဆန်းတဲ့မှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီ တတိလုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတတိကံထုတ်ပြီးနဲ့အပိုင်းကြတော့ဒီသူတေသနာဌာနအနေနဲ့လောက်တိုင်းကိုအခန့်တတိဖြစ်တယ်အကြောင်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီဝိုင်းနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနအောက်မှာရှိတဲ့ဒီစားသုံးသူရေးရဥစည်းဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့ဒီသိန်းကျင်လုံးနဲ့ပတ်သက်တဲ့တခွဲခန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စပ်ပိုင်းတွေ၊ကုန်တယ်တွေ၊ဒီမှာဒေသမားတွေဒီမှာတုံးဆွဲနေတဲ့အစိုးရတိုင်းကိရိယာတွေကိုမှန်မှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ visibility system of green moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်နေပါပဲအခုဆိုရင်ဒါတက်ခွဲခန်းအစီအစဉ်နဲ့ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာဆန်းသပ်ဖို့ပညာရှင်ပိုင်းကြီးပေါ့နော် human resource development အပိုင်းကြီးကိုအခုဆိုရင်သင်တန်းကြီးပြနေတာပေါ့နော်ဒီဂျပန်ကုမ္ပဏီကပညာရှင်တွေလာပြီးတော့ဒီသုတေသနဌာနကပညာရှင်တွေရောစားသုံးသူရေအုပ်စုဌာနကပညာရှင်တွေရောဒါပထမဆုံးသင်တန်းကြီးပြတယ်ပြပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနန်တကူကြီးရဲ့ master calibration gap ကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ကိုင်လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတူးတက်လာမဲ့ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကခိုင်ခိုင်မာမာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီကဘယ်လိုခေါ်မလဲဆိုတော့ကျန်ခဲ့တဲ့ခြေစုပ်နဲ့နှစ်စုသုံးစုလောက်တည်းကဒါရီကအကုန်လုံးရှင်းနေရမှာလေအခုကြမှာကျွန်တော်တို့လည်းအမိကြီးလိုက်ရတော့တာပေါ့နော်ခုံပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါရစေခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါခင်ဗျာ
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုတော့ DVB ရုပ်သံလိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးနေတာမို့စောင့်မျှော်ရှုစားနေပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ကနေ 9:00 ထုတ်လွှင့်မဲ့ VOA Radio အစီအစဉ်ကိုတော့လိုင်းလိုမီတာ 19.25 တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ပြောပြမှာပါ။အ
မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နှစ်ဦးရဲ့ဒုတိယကြိမ်းပွဲထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်မယ်လို့သမ္မတအင်ဂျီရောကတောက်ကြားနေမှာညညာချက်ထုတ်ပြန်လိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲနေရာကိုတော့နောက်ပိုင်းမှာအတိအပြီးပြောကြားသွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးဆုံးသက်ရေးအတွက်ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အမည်ပေးထားတဲ့ဒုတိယကြိမ်းဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာအထူးတန်တမကင်မီယုံချိုးနဲ့သမ္မတထရမ့်တို့အင်ဂျီရောမှာတွေ့ဆုံပြီးမှညညာလိုက်တာပါ။သမ္မတဒေါ်နယ်ထရမ့်အနေနဲ့ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်တာဝါတည်ဆောက်မဲ့ကိစ္စအတွက်အောက်လွှတ်တော်ကိုလိန်လယ်ပြောဆိုဖို့သူ့ရဲ့ရှေ့နေကိုညွှန်ကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ကိစ္စကိုစုံစမ်းစစ်ဆေးသွားမယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောကြားလိုက်ပါတယ်။အခုထွက်လာတဲ့ဆွဆွဲပြောဆိုမှုဟာအပြင်းထန်ဆုံးဆွဆွဲမှုဖြစ်ကြောင်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌကပြောပါတယ်။ထွက်ပေါ်လာတဲ့သတင်းတွေမှန်မှန်ဆိုတာသိနိုင်ဖို့လိုအပ်တာတွေအားလုံးကိုလှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရာပြန်ရေးမြန်မာအစိုးရလှုပ်ဆောင်မှုတွေနှိမ့်ကွင်းနေတဲ့အပေါ်တောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကဝေဖန်လိုက်ပြီးအဲ့ဒီလိုဖြစ်နေတာဟာအမတန်စိတ်ပျက်စရာကောင်းကြောင်ပြောကြားလိုက်ပါတယ်။တစ်ဖက်နိုင်ငံကိုထပ်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လာရေးအတွက်မလှုပ်ဆောင်ခင်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလှုပ်ဆောင်နေတဲ့အချက်ဖြစ်ကြောင်းလည်းအတွင်းရေးမှူးချုပ်ကပြောပါတယ်။ကလတမကအတင်းမှုကျရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘော့ဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိပြီးဒုက္ခသည်တွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ကချင်ပြည်နယ်တို့မှာတရှင်တို့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကလတမကမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကဆိုရနေပါတယ်။2018ခုနှစ်နိုဝင်ဘာလကစပြီးအေးရခိုင်တပ်မတော်နဲ့မြမတပ်မတော်တို့အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးအရသားတွေတေဆုံးတန်ရမှုတွေလည်းရှိခဲ့တာပါဒေသခံ9ယောက်ထက်မနည်းတေဆုံးပြီးအိုးအိမ်ဆုံးခါထွက်ပြေးနေကြရပါတယ
်ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကမတ်ဤတန့်စင်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒ ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190တို့အနေနဲ့ထုတ်လွှင့်ခဲ့တာပါ။တို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.